စကားကြွယ်သူကိုစကားတောင်စားလို့ပြောလို့ရှိတဲ့ဗမာရီဟာရာသီဥတုအတော်အတန်ပူပြင်းလာရင်ပဲဗူရဲလီစင်နီကေလို့ပြောတတ်ပါတယ်ဒီစကားစကြားမှုချိန်ကဆိုရင်ကမ္ဘာရာသီဥတုလည်းကြီးကျယ်မပြောင်းလဲသေးကမ္ဘာကြီးပူနွေးလာပြီဆိုတော့စကားသံတွေလည်းခုလောက်မကျယ်လောင်သေးပါဘူးတချိန်တည်းပါပဲမြမတစ်တော်တွေအပြောင်းရှင်းစနစ်နဲ့မကြုံရသေးပဲမြစ်တွေကလည်းဆယ်တွေရေကားရာတွေနဲ့လမ်းကပိတ်စည်းမထားတဲ့အတွက်လွတ်လွတ်လပ်လပ်စီစဉ်နိုင်ခြင်းဖြစ်ပြီးမြေစီဩစာတက်တန်စေဖို့တဘာဝအလျောက်မိုးရင်းမှာမြေရိုးတလျှောက်အထိုက်အလျောက်ရေရှမ်းတာပဲရှိကြတာပါလွန်ခဲ့တဲ့နှစ်40လောက်ကဆိုရင်တော်ယုံပညာတတ်တယောက်အနေနဲ့ ecology ဆိုတဲ့ဂေယဗေဒရို့ကမ္ဘာမြေပေါ်နေရာမှာပါတဲ့ ultraviolet ဆိုတဲ့ခရမ်းလွန်ရောင်ကြီးအလွန်အမင်းမကျရောက်အောင်အကာအကွယ်ပေးထားတဲ့အိုဇုန်းလေယာဆိုတဲ့အိုဇုန်းလွှာရုပ်ကိုမသိလိုက်မသိဖာသာကြားဘူးခြင်းမတော့ကြားဘူးပေမဲ့ခုဆိုရင်ဒီဝေါ်ဟာရတွေကလူတူကြားပြန့်နှံ့လို့လည်းနေပါပြီကမ္ဘာမြေကြီးအလွန်အမင်းမပူပြင်းချိန်ကပဲဘူရဲလီဆင်နီကေလို့ပြောတတ်တဲ့မြန်မာတွေဟာပြီးခဲ့တဲ့2016ခုနှစ်ဟာသုံးနှစ်ဆက်တိုက်အပူပြင်းဆုံးနှစ်အဖြစ်စံချိန်တင်သွားတာကိုဘယ်လိုများထပ်ပြီးတင်စားပြောလို့မလဲလို့တောင်းတွေးမိရပါတယ်ကမ္ဘာဖြန်းမြအပူချိန်ဟာ2016မှာ20ရာစုအလယ်ပိုင်းနှစ်တွေကထက်1.8ဒီဂရီဖာရန်ဟိုက်ပိုပူပြင်းလာတယ်လို့အမေရိကန်ပြည်ထောင်စုက NASA အမျိုးသားအာကာသနဲ့လေကြောင်းဦးစီးဌာနနဲ့ NOAA လို့ခေါ်တဲ့အမျိုးသားသမုဒ္ဒရာနဲ့အာကာသဆိုင်ရာသိပ္ပံအဖွဲ့တို့ကပြောပါတယ်တော်ရုံမျိုးပါသိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေလေထုထဲမတန်တဆရောက်နေတဲ့အတွက်ကမ္ဘာမြေကြီးပူနွေးရတာဖြစ်ပြီးဒီဓာတ်ငွေဟာနှစ်3သန်းအတွင်းလေရူရဲမနစ်ကအများဆုံးရောက်တယ်လို့ဆိုပါတယ်။ကားတွေကုန်တင်ကားတွေကထွက်လာတဲ့ဓာတ်ငွေနဲ့ရှင်ရင်တစ်ကမ္ဘာလုံးကထုတ်လွှင့်တဲ့ဖန်လွန်အိမ်ဓာတ်ငွေ7ရာခိုင်နှုန်းဟာတစ်တောပြုံးသီးတဲ့အတွက်ကြောင့်လို့လည်းပြောပါတယ်။ကမ္ဘာမှာကြုံရသလိုမြန်မာနိုင်ငံမှာလည်းကြုံနေရတာကိုစိတ်လွန်မိမြေသိန်းကဦးဝင်းမျိုးသူက
ဒေသအသေးလေးတွေမှာရှောက်ဝင်းရဲ့အနေအထားပေါ်မှာပူချိန်ခံစားမှုကပေါ်ပြီးတော့ပြင်းထန်မှုဖြစ်မယ်လို့ကျွန်တော်ကဆိုလိုချင်တယ်ပေါ့ဥပမာပေါ့တစ်တော့ရှိချင်းတစ်ပင်ရိပ်တည်ရှိချင်းမရှိချင်းပေါ့အစားရှိချင်းပေါ့နော်ဒီချက်တွေပေါ်မှာလည်းမူတည်ပြီးတော့အဲ့ဒေတာမှာပို့ပြီးတော့ပူစီတဲ့ချက်တွေကိုဖြစ်နေတယ်ဒါကြောင့်ဒီတော့ပြုံးမှုပါလေဒီမှာကြီးအနှံ့အပြားမှာပုံဖြစ်နေတာဆိုတော့ဒီလိုပူလာတဲ့ချိန်မှာပို့ပြီးတော့လူလူပိုခံစားရတဲ့အချက်ကိုဂျေးလက်ဒေတာတွေမှာရှိတယ
်ကမ္ဘာမှာတော့ရှိတဲ့လူဦးရေ17ရာခိုင်နှုန်းဖြစ်တဲ့လူသန်း800လောက်ဟာမိုးကောင်းတာရေကြီးတာအပူလှမ်းရိုက်တာပင်လယ်မြင့်တပြင်းမြင့်တက်တာစတဲ့ရာသီဥတုပြောင်းလဲတဲ့ဒဏ်ကိုလောလောဆယ်မှာအလူလဲခံစားနေရပါတယ်။တောင်တန်းတွေတောင်ပေါ်ဒေသတွေမှာတစ်တော်အများဆုံးရှိပြီးကမ္ဘာတစ်တော်စုစုပေါင်းရဲ့တစ်ရာခိုင်နှုန်းတော်မပြည့်တဲ့ဒသမ9ရာခိုင်နှုန်းဟာဒီရောတွေဖြစ်ပေမဲ့အပူပိုင်းဒေသကတစ်တော်တဟက်တာထက်ဒီရောတဟက်တာကကာဗွန်ဓာတ်ငွေ50ပိုဆုပ်ယူနိုင်တဲ့အတွက်အလွန်အမင်းမပူပြေးအောင်ထိန်းထားနိုင်မိမဲ့ကံယူရန်ဒေသကဒီရောတွေဟာတနေ့တနေ့မြို့မြို့ဧရိယာထက်ပိုးပြီးပျက်စီးနေတာမို့ကံယူရန်မှာနေထိုင်တဲ့လူတွေရာသီဥတုဒဏ်ပြင်းပြင်းထန်ထန်ပိုခံရရုံမကလေထုထဲကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေပိုရောက်ရပါတယ်ဒီအတွက်လဲကမ္ဘာတဝန်းရာသီဥတုကပိုးပြီးကမကမဖြစ်လာပါတယ်သိပ္ပံပညာရှင်တွေကတော့ကမ္ဘာရာသီဥတုပြောင်းလဲနေပါပြီလို့ပြောနေပေမဲ့အမေရိကန်သမ္မတသစ်ဒေါ်နယ်ထရန့်ကတော့ဒါကိုအယုံကြည်မရှိကြပါဘူ
း I'm not a big believer in man-made
လူကလုပ်တဲ့ရာသီဥတုပြောင်းလဲတာကိုကျွန်တော်နှစ်နှစ်ကာကမယုံကြည်ပါဘူးခရက်ရိုက်တာတချို့တက်လေတော့ရှိမှာပေါ့လေသူစိုးစိုးဝါးကြီးတော့မဟုတ်ပါဘူးလို့ပြောသွားတာပါအမေရိကန်အရှေ့ကျနယူးယောက်မြို့မှာမွေးဖွားကြီးပြင်းလာပြီးသမ္မတဖြစ်လာပြန်တော့လဲသူနေရတဲ့ Washington DC မြို့တော်မှာရှိတဲ့အင်မြူရောကအရှေ့ကျမှာပဲရှိပြီးသူသမရဖြစ်တဲ့နှစ်မှာဝါရှင်တန်မှာခရင်းကြနေကြနှင်းလဲတစ်ခါနှစ်ခါလောက်သာကြပြီးရာသီဥတုကလည်းတမတ်ထဲမရှိပဲအေးတဲ့နေ့အေးပူတဲ့နေ့ပူနေချိန်မှာအနောက်ချမ်းဆန်ဖရန်စစ္စကိုတဝိုက်ကဖောက်ပြန်တဲ့ရာသီဥတုအခြေအနေကိုပြောပြသူကတော့ Sierra Club ဆိုတဲ့ပဝင်းကျင်ထိန်းသိမ်းရေးအဖွဲ့မှလုတ်ကင်နေတဲ့ဒေါ်ယူယူသိန်းရယ်ပါဆန
်ဖရန်စစ္စကိုမှာခိုးရင်တော့ဆိုလို့ရှိရင်အများအား60ဒီဂရီလေးကတန့်နေတာပေါ့နော်60 60 58အနည်းဆုံးကြရပေါ့နော်အခုတော့ဒီဘက်ကဒီမုန်တိုင်းရှိရလဲပါတယ်ဒီဆုံးဆက်စကော40အောက်ရောက်တယ်40အဝင်းကျင် 50အဲ့ဒါတစ်ခါမှမဖြစ်စဘူးပေါ့နော်ဒီဘက်ကတော့40ဒီဂရီဖာရန်ဟိုက်50ဒီဂရီဖာရန်ဟိုက်အဲ့လောက်ဖြစ်တာဒီဆောင်းရင်းတော့တစ်ခါမှမရှိဘူးအဲ့လောက်အေးကျသွားတာလေအေးနေလဲအရင်အေးပူနေအရင်ပူဖြစ်လာတဲ့တော့ exchange ဖြစ်လာတဲ့ဘောပေါ့နော်အရှိတ်အချမ်းမှာလဲဝါရှင်တန်တို့50ဒီဂရီဖာရန်ဟိုက်တွေဖြစ်ပြီးတော့တစ်ခါမှအဲ့လောက်ကြီးမနွေးဘူးလေ January February အဲ့ဘက်ဒီမှာ T-shirt လေးတွေဝတ်ပြီးသွားနေရပြီအဲ့လိုဖြစ်နေ
San Francisco ဟာအနီးတစ်ဝိုက်ကတခြားမြို့တွေနဲ့မတူပဲမြို့တွေထူးထူးခြားခြားဆိုင်းနေလေးရှိတဲ့မြို့ပဲဖြစ်ပါတယ်မြို့အတက်အစင်းတွေအကွေအဝိုက်တွေအနည်းမြင့်တွေတောင်ကုန်းတောင်မြင့်တွေမှာရောကဘာကျော် Golden Gate ရွှေတကားကြီးတရားကြီးမှာပါမြို့တွေနဲ့ဝေမှိုင်းပါရလှတဲ့မြို့ဖြစ်ပါတယ်ဒါပေမဲ့ San Francisco ကနာမည်ကျော်မြို့တွေဟာခုတော့
San Francisco ကအရင်ကဆိုလို့ရှိရင် Fox ဒီအဲ့လိုမြို့တွေအများဆိုင်ပြီးတော့ပြေအောင်မနေရဘူးအခုဆိုလို့ရှိရင်မြူတွေဆိုင်းနေရတဲ့မရှိတဲ့လောက်ဖြစ်နေပြီဖြစ်နေတဲ့အကြောင်းအခုဆိုလို့ရှိရင် robot အပင်ကြီးအတစ်ပင်ကြီးဆိုလည်းအဲဒီမြူတွေနဲ့တော့အသက်ရှင်ရတာပေါ့နော်အခုအဲဒီမြူတွေကနင်းနေနင်းနေလာတော့ဒီ robot ကြီးကလည်းလဲကြတာလို့တေတာလို့ဖြစ်နေတယ်ဒီဘက်မှာလည်းနောက် Joshua Tree National Park ဆိုတာဟိုအန်ဒီယေဂိုကမှရှိတာလေ2020တော့ရှိလို့ရှိရင်Joshua Tree ရေရှိတော့လို့ပြောနေကြတယ်အဲ့ဒါဆိုတော့အဲ့လိုမျိုးတွေလည်းဖြစ်လာတာပေါ့နော်တော်တော်လေးတိတိတတ်တာကိုနေတဲ့ပတ်ဝန်းကျင်လေးမှာလည်းအဲ့လိုဖြစ်လာ
Joshua လို့ခေါ်တဲ့သက်ကန်ဒါရအပင်တွေဟာ California ပြည်နယ်အနောက်တောင်ပိုင်း Nevada ပြည်နယ် Utah ပြည်နယ်နဲ့ Arizona ပြည်နယ်တွေမှာရှိတဲ့ Mojave သက်ကန်ဒါရမှာပေါက်ရောက်ပြီးအချိန်ခက်ရွာတဲ့မိုးရေနဲ့မှရှင်သာနိုင်တဲ့အတွက်မိုးလေမမှန်ရာသီဥတုဖောက်ပြန်နေတာမို့အကျန်းခန္နိုင်နဲ့ဒီဂျိုရှုဝသက်ကန္တာယပင်တွေသိဆုံးနေတာပါဒါဟာဘူဒံအလွန်မင်းခန္နိုင်အကျန်းဒံခန္နိုင်ရင်းနေနဲ့ရရင်ပဲရှင်သာနိုင်နဲ့အညာကထမင်းတွေဟာဆင်နေထက်ကဲတဲ့ဘူဒံကြောင့်သိဆုံးကုန်ရတာနဲ့တူနေပါတယ်ရှင်